ဂျာမနီနိုင်ငံမှာပထမဆုံးချိန်အာဖရိကဝက်တုတ်ဂွေးရောဂါရှိကြောင်းကြေညာလိုက်တဲ့အတွက်ဂျာမနီကဝက်သားတွေတည်စီးတွေတင်သွင်းမှုရပ်ဆိုင်းလိုက်ကြောင်းတရုတ်အစိုးရကစနေနေ့မှာကြေညာပါတယ်ဂျာမနီဟာဥရောပတိုက်မှာဝက်သားထုတ်လုပ်မှုအများဆုံးနိုင်ငံဖြစ်ပါတယ်တရုတ်နိုင်ငံမှာအလားတူဝက်တုတ်ဂွေးရောဂါတွေ့ရှိခဲ့ပြီးတဲ့နောက်ဂျာမနီကဝက်သားတင်သွင်းမှုတွေတရုတ်ကကတိတိတသာတိုးမြင့်လာတာပါဂျာမနီအစီအပိုင်းဘရန်ဒန်ဘတ်ပြည်နယ်အတွင်းတည်နေတဲ့ဝက်တကောင်မှာအာဖရိကဝက်တုတ်ဂွေးရောဂါပိုးကူးစက်နေတာကိုသိပ္ပံပညာရှင်တွေစမ်းသပ်တွေ့ရှိကြောင်းဂျာမနီစိုက်ပျိုးရေးဝန်ကြီးဌာနကကြေညာပြင်းနေကပြောပါတယ်။မနေ့ကပိုလန်နိုင်ငံမှာအလားတူရောဂါပိုးကူးစက်မှုတွေကျေကျေပြန့်ပြန့်ဖြစ်ပေါ်ခဲ့တာကြောင့်တိုင်းဒီကနေဂျာမနီကိုကူးလာမလားဆိုတဲ့ပေါ်အာဏာပိုင်တွေကစိုးရိမ်မှုရှိနေကြတာပါ။အခုလိုရောဂါပိုးတွေ့ရှိကြောင်းသတင်းထွက်ပေါ်လာတဲ့အတွက်ဂျာမနီကဝက်သားတင်ပို့မှုကိုတရုတ်ဘက်ကရပ်ဆိုင်းလိုက်ပြီးတရုတ်နိုင်ငံကိုရောက်နေပြီသားဝက်သားတွေပစ္စည်းတွေကိုဂျာမနီကိုပြန်ပို့တာဒါမှမဟုတ်ဖြည့်ဆည်းပစ်တာတွေလုံဆောင်သွားမယ်အကြောင်းတရုတ်အောက်ခွန်နဲ့စိုက်ပျိုးရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။အာဖရိကဝက်တုတ်ဂွေးဟာတောဝက်နဲ့အိမ်မွေးအသားစားဝက်တွေအသက်သေးဆုံးမှုဖြစ်ပေါ်စေသလိုကူးစက်မှုလည်းညံဆန်တဲ့ရောဂါပိုးဖြစ်ပေမဲ့လူတွေကိုအန္တရာယ်မပြုဘူးလို့ဆိုပါတယ်ခင်ဗျာ။